ိုးရနဲ့မြောက်ပိုင်းမဟာမိတ်လေးဘွဲဖြစ်တဲ့ KIO, TNL, MNDAA နဲ့ AA အဖွဲ့တို့ရှမ်းပြည်နယ်ကျိုင်းတုံမြို့မှာလာမယ့်စက်တင်ဘာ18ရက်နေ့မှာငြိမ်းချမ်းရေးဆွေးနွေးကြမှာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲရက်လက်ပေါ်မူတည်ပြီးတက်မတော်ဘက်ကအပြည့်ရကြေညာမှုတက်တန်းတိုးမတိုးဆုံးဖြတ်မဲ့အခြေအနေကြောင့်ဆွေးနွေးပွဲရက်လက်မကောင်းရင်စိုးရိမ်ရတဲ့အလားအလာရှိတယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစောဒေးကပြီးခဲ့တဲ့ရက်ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။တိုင်းရင်းသားအရေးလေးလာသူဦးစင်လင်းကတော့ဆွေးနွေးပွဲရက်လက်ကကောင်းနိုင်မယ်လို့သုံးသပ်ပါတယ်
။ဘာလို့လဲဆိုတော့လော့ဖြစ်နေတဲ့ကိစ္စလေးတွေကိုသုံးသပ်ကြည့်တဲ့အခါကျတော့KBC ရဲ့ဥက္ကဋ္ဌနဲ့ပတ်သက်တဲ့ကိစ္စပြည်လည်သွားတယ်။ကာချုပ်ကိုယ်တိုင်တွေ့တယ်ဆိုတာမျိုး။နောက်တစ်ခါဒီကြားထဲမှာတရုတ်သူကိုယ်စားလှယ်ဆန်ကောရှန်ပေါ်စားစုကြီးနဲ့လည်းတွေ့တယ်။ဘိုးချုပ်မှုမင်းအောင်နဲ့လည်းတွေ့တယ်ပေါ့။နော်။ဒါတော့သူတို့တွေ့တော့လည်းပဲဒီကိစ္စတွေဦးစားပေးပြီးဆွေးနွေးရလို့ဆပါတယ်။အဲ့တော့ဟိုဘက်ကလည်းဂျာဂန်ကတရုတ်ရှိနေတယ်။နောက်ဒီဘက်ကပြကွက်ကလေးတွေကလည်းနည်းနည်းလိုလိုလားလားသဘောမျိုးခင်ကျင်တာတွေ့ရတယ်။27ပြင်လုံးကတော့ဒီနှစ်တည်းတော့ဖြစ်နိုင်မှာမဟုတ်ဘူးပေါ့တော်တော်လည်းအဲ့ဒီတည်းကြိုခင်းတာကိုဆိုရင်ဒီအဖွဲ့ရအလုံးနဲ့တည်လည်ဖို့လိုတာကိုအဲ့တော့ဒီဇက်ခွင်းနဲ့စီဝေးမှာတော့အဲ့ဒီမြောက်ပိုင်းခုနှစ်ဖွဲ့တွေကဒီအရေးကြီးတဲ့အဲ့ဒီ၄ဘွဲ့နဲ့ပြီးရင်ဂျာနဲ့သူတို့လက်မမထိုးပါတဲ့လူတွေအားလုံးနဲ့ဘိုင်လက်ထရယ်ပြီးရင် MCA ဆက်ထိုးပေးစားကိုအောင်တဲ့ပေါ်အောင်ညှိလိမ့်မယ်လို့ယူဆတယ်ဒီဘက်ကအရေးကြီးတဲ့သူတို့ဗိုလ်ချုပ်တချို့လည်းလိုက်မယ်လို့ပြောတာဟုတ်ဆိုတော့အဲ့ဒီဒီခင်းချင်းအပေါ်မှာကြည့်ရင်တော့ဇက်ခွင်းနဲ့နည်းနည်းပွဲကတိုင်းတုံစီဝေးကအရေးကြီးပါတယ်အဲ့တော့နှစ်ဖက်စလုံးကလည်းပဲဖြစ်ဖြစ်ဒီအပြုဘောဆောင်ပြီးတော့ရလကောင်ရအောင်စူးစမ်းရလိမ့်မယ်လို့လုံးဝပါတယ်
။ပြီးခဲ့တဲ့ဩဂုတ်လ31ရက်နေ့ကလည်းမြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အစိုးရငင်းချမ်းရေးကော်မရှင်တို့အပြစ်ခတ်ရစဲရေးကိစ္စကျိုင်းတုံမြို့မှာဆွေးနွေးခဲ့ကြပြီးနောက် AA, TNL နဲ့ MNDA မြောက်ပိုင်းမဟာမိတ်၃ဘွဲ့ကတစ်ဖက်သက်အပြစ်အကြောင်းစက်တင်ဘာ2ရက်နေ့မှာကြေညာခဲ့ပါတယ်။ဒါပေမဲ့အဲ့လိုထုတ်ပြန်ပြီးနောက်ပိုင်းမှာရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ပြီးတော့ဖြစ်ပွားခဲ့ပါတယ်။ရခိုင်လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကစစ်ပွဲတွေအများဆုံးရဆိုင်ပြီးငြိမ်းချမ်းဖို့အတွက်အခုလာမဲ့ဆွေးနွေးပွဲမှာနှစ်ဦးနှစ်ဖက်အလျှော့အတင်းလုပ်ပြီးရလက်ကောင်ရအောင်စ조사စီလိုတယ်လို့ပြောပါတယ်
။ကျမတို့ဒီကတကယ်ပဲငြိမ်းချမ်းစီချင်ပါတယ်။ဟိုကျမတို့အတိုင်းပြည်မှာကျမတို့နိုင်ငံတော်မှာနှစ်ပေါင်း80လုံးလုံးလက်နက်ကင်တိုက်ပွဲတွေပြည်တွင်းစစ်တွေဖြစ်ခဲ့တဲ့အတွက်ကျမတို့မြန်မာနိုင်ငံကတိုးတက်တင်းတလောက်လည်းမတိုးတက်ခဲ့ဘူးကောလည်းအကုန်လုံးကလည်းကြုံတွေ့ခဲ့ရပြီဖြစ်တယ်။အခုလည်းကျမတို့ရခိုင်ပြည်နယ်မှာဆိုလည်းတော်တော်များများပေါ့နော်အခုလောလောဆယ်ဆိုပြီးတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းကိုလည်းသိရပါဗါတယ်။အဲ့ဒီတော့သစ်ပေါင်ရှိရင်နိုင်ငံရေးပေါင်တွေကကျင်းလာတဲ့ဖြစ်လာတဲ့အတွက်ပေါ့နော်ဒီစစ်ပောင်ကိုကျင်းဖို့လိုပါတယ်အဲ့ဒါကြောင့်အခုတွေးဆုံမဲ့ဒီစစ်ကနေရဲ့နေ့မှာတော့ကျမတို့လိုချင်တာကတော့ဒီငင်းချင်းနဲ့အသွင်တံတန်းကိုဆောင်ပြီးတော့ပေါ့နော်တဦးနဲ့တစ်ဖက်တွေးဆုံမဲ့မှာတယောက်ကအချော့အတွင်နည်းနည်းလေးလုပ်ပြီးတော့အတတွေကိုနည်းနည်းချော့ပြီးတော့စ조사ပြီးတော့ပေါ့ဆွေးနွေးစီချင်တယ်အဲ့လိုပဲတိုက်တွန်းချင်ပါတယ်
အငိမ့်စားတက်မတော်ရာရှိတူဖြစ်တဲ့ဘုံမူဝင်းနိုင်ကျော်ကလည်းမြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့ဆိုရရဲ့ဒီလာမဲ့ဆွနေဘွဲ့ကအရေးကြီးတဲ့ဆွနေဘွဲ့တစ်ခုဖြစ်ကြောင်းဒါပေမဲ့တနိုင်ငံလုံးပြည့်ရစာချုပ်မှာအလုံးလက်မှတ်ထိုးနိုင်ပုံနဲ့အလုံးပြည့်ရဖို့ကပိုပြီးအရေးကြီးကြောင်းသူ့ရဲ့အမြင်ကိုပြောပါတယ်
။ဟိုစစ်ဘွဲ့ကြီးမြေဖဲနဲ့အပြစ်ခက်လုံးဝမရစင်းမှုရှိနေတယ်ဆွနေဘွဲ့လုံးလို့မရဘူးဗျာ။နောက်တစ်ခုကအပေါ်ဘက်မှာကျွန်တော်ကတိပြုကြတာရှိတယ်၊ကြီးညာချက်တွေထူကြတာရှိတယ်။ဒါပြီးအဲ့ဒါဒီအပေါ်ကအလုံးလေးစားလိုက်နေမှာဒါစစ်ပွဲတကယ်ရက်ပါလေအဲ့တော့မရဘူးဆိုတော့ဗာပြည့်တယ်ဆိုတော့ဟိုတိုင်းသားတွေကကျွန်တော်လိလာတလောက်ကျွန်တော်ကိုယ်နဲ့တိုင်းသားသိပါတယ်ဒီအောင်နေနဲ့ပြောရမယ်ဆိုရင်သူကလူကြောက်ဖို့ရောကတိစခာကြီးကြီးရပါဘောကျွန်တော်ကဟိုဘယ်တော့ကြလဲထုတ်ပြောကြည့်ရဟိုကျွန်တော်မလုပ်တော့ဘူးဆိုရင်မလုပ်မှပဲကျွန်တော်ရှေ့ဆက်တော့လိုက်ရပါမယ်အဲ့တော့ချုပ်ရမယ်ဆိုရင်တော့ဒီရှင်နေဘက်ကလည်းအရေးကြီးပါတယ်ဘာလို့ဆိုသူကဘိုင်လစ်ထရယ်ထူမှာဖြစ်လို့ဆိုဘိုင်လစ်ထရယ်ထဲမှာလည်းနှစ်သိန်းကြီးရပါချက်ဒီပါတယ်အဲ့တော့ကျွန်တော်တစ်ဖက်တစ်ဖက်ကနေပြီးတော့ဒီဘက်ကဖြစ်ဖြစ်ပေါ့အပြေးကင်မထားဘဲနဲ့ကျွန်တော်စုပ်ကင်မထားဘဲနဲ့ကျွန်တော်ဖြေလျှော့ပြီးတော့ဟိုလက်ခံနေတာလက်ခံပြီးတော့အပေးယူပေါ့ညီလေးတို့ရှင်ဒါပဲလို့ပြောအောင်မြင်သွားမယ်ဘယ်တွေအောင်မြင်သွားပြီးကျွန်တော် NCU သွားနိုင်မယ်အဓိကတော့ NCU မှာပါတဲ့အတိုင်းနဲ့ကျွန်တော်နိုင်ငံရေးစုမွေးတွေဆွေးနွေးနိုင်ပြီးဆိုမှကျွန်တော်တို့ကဟိုဖြည့်ဆက်တဲ့လမ်းကြီးကုန်ပွင့်ပါလေအခုကကျွန်တော်တစ်ဆူနေအောင်အဲ့တော့ NCU ရတော့ပူကြီးကြီးရအားလုံးလက်မထိုးနိုင်ဘူးပူကြီးကြီးရအပြည့်ရဖို့ပူကြီးကြီးရက
တမရဘက်ကမြောက်ပိုင်းလက်နက်ကင်အဖွဲ့တွေပါဝင် NCA မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့ငင်းချမ်းရေးဆွေးနွေးဖို့ဆိုပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာကလေးကအပြည့်ရကြေညာခဲ့တာအခုစက်တင်ဘာ27ရက်နေ့မှာတက်တန်းကုံဆုံးမှာဖြစ်ပါတယ်။အခုလာမယ့်စက်တင်ဘာ18ရက်နေ့ဆွေးနွေးပွဲကိုအမျိုးသားပြည်နယ်တည်မြဲရေးနဲ့ငင်းချမ်းရေးဘုရားဌာန NRPC ရဲ့ဒုတိယဥက္ကဋ္ဌ ပြည်ထောင်စုရှင်နေချုပ်ဦးထွန်းထွန်းဦးဦးဆောင်တဲ့အစိုးရအဖွဲ့နဲ့တက်မတော်ကိုယ်စားလှယ်တွေဘက်ကဒုတိယဗိုလ်ချုပ်ကြီးအဆင့်ရှိတဲ့သူတွေတက်ရောက်ကြမယ်လို့လည်းသိရပါပါတယ်ရှင်။